ဟုတ်ကဲ့မောင်နှောမှာရှိတဲ့လှဘိုးကောင်ချားစခန်းမှာဒီလက်ခံထားတဲ့လူငယ်ချမ်းသာကွင်ပေးထားတဲ့ဘင်္ဂလီ62ဦးတည်းက10ဦးထွက်ပြေးတယ်ဆိုတော့တရင်သိရပါတယ်ဆိုတော့သူတို့နဲ့ပတ်သက်ပြီးတော့ဦးလှထွန်းကျော်တို့ဗာများသိထားတာရှိတယ်လေဘဲကိုထွက်ပြေးတယ်ဘလို့ဘာကြောင့်ထွက်ပြေးတယ်ဗာသိထားတာရှိလဲရှင
်ဘဲကိုထွက်ပြေးတယ်ဆိုတော့ကျွန်တော်လည်းဒီမြင်းမြင်းမှာအတိအကျမရှိတော့မပြောနိုင်ဘူးကျွန်တော်မေဆန္ဒနေကရွာသားတွေရဲ့ပြောပြချက်ကိုပဲကျွန်တော်တသင့်ခံအနေနဲ့ပြောပြလို့ရမှာပါထွက်ပြေးတဲ့ဆရာကမောင်တို့မျိုးနေရ9ယောက်ဘူတိတော်က3ယောက်အဲ့လိုလိုပြရပါတယ်နောက်ပြီးတော့ဒီထွက်ပြီးသွားတဲ့အရေးအစားပုံတံအနေထားကြည့်လိုက်ရင်လည်းသူတို့ကနည်းနည်းလူလက်ပေါ့အာကောင်မောင်တန်လူငယ်လူလက်သဘောဖြစ်နေပါတယ်ဒေတာခံကြီးရဲ့ပြောပြချက်ရဒီရောက်တော့ကိုယ်ဒေတာကိုပြန်ရောက်တယ်ဆိုတော့သူတို့မှသူတို့လိုချင်တဲ့ဟိုနေရာကိုပြန်ရောက်တဲ့ပုံစံမျိုးတွေ့ရတယ်အဲ့ဒီထွက်ပြေးတဲ့အခွေမာကိုကဒီအချမ်းဖက်သမားကြီးက6ယောက်9ယောက်လောက်ကိုပါနေတယ်လို့အဲ့လိုသတင်းကတော့တခုကြားနေရပါလိမ့်
ဟုတ်ကဲ့ဆိုဒီသတင်းတွေကဥလှထွန်းကျော်တို့ဘယ်ကနေသိရတာလဲရှင်ဒေသခံတွေကပြောပြလို့သိတာပါလားဒါမှမဟုတ်ဥလှထွန်းကျော်တို
့ဒေသခံတွေကကျွန်တော်မေးဆန္ဒနေတာဒေသခံတွေကပြောပြလို့သိရတာပါကျွန်တော်ကနေပြည်တော်မှာလွတ်လို့တက်နေလို့ကျွန်တော်တိတိကျကျကျွန်တော်ကိုယ်တိုင်လည်းကိုင်းချင်းပြီးတော့မေးဖို့ကတော့မရသေးပါဘူး
ဟုတ်ကဲ့ဆိုတော့ထွက်ပြေးသွားတဲ့သူတွေကဒီအနည်းဆက်ရရွာတွေပေါ့ရွာတွေကိုပဲထွက်ပြေးတယ်ဆိုပြီးတော့သိရပါတယ်အဲ့ဒါရောကြားရတာဟုတ်ပါလားဦးလူတို့သိပါလားရှင်ဟုတ်ကဲ့
ဒါသူတို့ဟောပါကောလာလာတင်းပါပြန်နေပြီးတော့လေဆွေရကထွက်ရတဲ့လူတွေကိုသူတို့ရဲ့မူလပြောတဲ့ရွာတွေမှာကလူကတော့မရှိကြတော့ဘူးလေသူတို့စားပြီးတော့ဖမ်းကြတဲ့ဟာဒီဘေရွာသားလည်းဘေဒေသားကလည်းဆိုတဲ့ဟာသူတို့ပြေးတဲ့လိပ်စာရအဲ့ဒီဒေသမှာရှိတဲ့ဟိုမှာရွာကရွာမရှိတော့အနီးနာလောလောကြီးငဘဝထက်မိပြီပြနေရှိနေတဲ့ရွာဒီမှာပဲပုံခုပ်ပြီးတော့နေကောင်းနေနိုင်ပါတယ်ပြန်လေပြီးတော့လေအဲ့ဒီဘင်္ဂလားဒေ့ဘက်ကိုပြန်ပြီးသွားရင်လေသွားနိုင်ပါတယ်ဒါတော့ဟိုပြန်လေပြီးမှအစိုးရအနေနဲ့တော့ထိထိမိမိလောလောကြီးအားရှာဖွေပြီးမှသိရသေးတော့အတိအကျပြောဖို့ကတော့နည်းနည်းခက်နေပါ
ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာပြည်နယ်အစိုးရတို့ဟဲ့လားဓမ္မမုတ်ပြည်တော်စုအစိုးရတို့ကိုဦးလူလှထွန်းကျော်တို့လွှတ်တော်ကိုယ်စားလှယ်တွေဒေသခံတွေစုံစမ်းမေးမြန်းတာမျိုးရောရှိပါလားရှင်
အလိုလိုနေတော့မရှိသေးပါဘူ
းဟုတ်ကဲ့အခုလိုဒုက္ခသည်တွေကိုပြန်လည်လက်ခံပြီးတော့အခုလိုဂျာစခန်းတွေဒုက္ခသည်စခန်းတွေမှာထားလို့ဟိုထွက်ပြေးတာမျိုးတွေရှိလာတဲ့အပေါ်မှာဒေသခံတွေကြားမှာစိုးရိမ်ပူပန်မှုရှိပါလားရှင်ဦးလာထွန်းကျော်တို့ဘယ်လိုများသိထားတာရှိပါလဲရှင
်အဒါကတော့ဟုတ်တယ်ဗျတကယ်တော့ဒါစိုးရိမ်မှုကတော့ရှိတာပေါ့ပါသူတို့ဝင်လာပြီဆိုတော့ပြဿနာကတော့စပြီလို့ပဲခံယူနေကြတာအခုကတော့တရားသဖြင့်လာတာလည်းမဟုတ်ဘူးဥပဒေမေးပြန်ဝင်လာတဲ့အစိုးရကအရေးယူတယ်အစိုးရအနေနဲ့သူတို့အပေါ်မှာအော်လူသားချင်းစာနာတဲ့အနေနဲ့ငိညာပြီးမှပြန်လေပြီးဒီသူတို့ရဲ့အပြစ်ဒဏ်တွေကိုရှော့ချပြီးမှပြန်ပြီးမဲ့လွင့်ချင်းချန်တာခွင့်ပေးပြီးသူတို့လိုချင်တဲ့ပုံစံမျိုးဟိုအစိုးရကတော့ပုံမလင်းလင်းပဲကိုယ်စိတ်ထဲမှာရှိတဲ့အတိုင်းသူတို့ကိုဖိမပြီးတော့လောက်တာကိုသူတို့ကအဲ့ဒီအခွင့်ကောင်းကိုယူပြီးမှကြီးကျူးကန်းတဲ့သဘောပေါ့ဗျာအဲ့လိုသဘောပဲမြင်ပါတယ
်ဟုတ်ကဲ့အခုဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်တွေပို့ပြီးတော့ထိထိရောက်ရောက်လုံနိုင်ဖို့အတွက်ဒီမြန်မာအစိုးရနဲ့ကုလသမဂ္ဂလက်အောက်ခံ UNHCR တို့ UNDP တို့လိုအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မယ်လို့ဟိုသဘောတူညီချက်လုပ်ထားပါတယ်လက်မှတ်လည်းထိုးထားကြပါတယ်ဆိုတော့ဟိုဒီလိုကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေတထဲဝင်ဝင်ပါဝင်ကူညီဆောင်ရွက်မယ်ဆိုရင်ဒီအခြေအနေတွေကပို့ပြီးတော့အဆင်ပြေလာနိုင်စရာမရှိဘူးလားရှင
်ဒီမြန်မာနိုင်ငံအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရဟာဖြစ်ပြပြီးမှလောက်တာလည်းအဆင်မပြေဘူးအဆင်မပြေတဲ့အကြောင်းအရာကဒီဒုက္ခသည်တွေရဲ့တောင်းဆိုတဲ့တောင်းဆိုချက်တွေဟာဒီမြန်မာနိုင်ငံအစိုးရရဲ့ပကတိလက်ရှိဖြစ်ပေါ်နေတဲ့ဥပဒေပါအတိုင်းဟာလက်မခံနိုင်တဲ့တောင်းဆိုချက်တွေရှိနေတဲ့အတွက်ဒီဟာဒီကိစ္စအရှင်မပြေပြဲကြမ်းကြံနေတဲ့အပိုင်းဖြစ်ပါတယ်အခုတော့ UN ကအဖွဲ့အစည်းရောက်နဲ့ပူးပေါင်းပြီးတော့ပြန်လည်လက်ခံမယ်ဆိုလို့ရှိရင်တော့သူတို့ကိုတရားဝင်တဲ့လူမျိုးလိုတရားဝင်တဲ့နိုင်ငံသားလိုဖြစ်သွားမှာကိုပြည်သူတွေကတော့နည်းနည်းစိုးရိမ်တဲ့စိတ်ကတော့ရှိနေတာအမှန်ပါပဲ
ဟုတ်ကဲ့အစိုးရအနေနဲ့လည်းအခုရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးတော့နိုင်ငံတကာကဖိအားပေးမှုတွေတော်တော်လေးကြုံနေပါတယ်။ဒါပေမဲ့လည်းပြည်တွင်းမှာလည်းအခုလိုထောက်ပြချက်တွေရှိနေတယ်။အဲ့တော့အစိုးရအနေနဲ့ပြည်တွင်းရောပြည်ပရောလက်ခံလာနိုင်ဖို့အတွက်သူတို့မှာတော်တော်လုံရကန်ရတာအခက်အခဲရှိနေတာမျိုးရှိပါတယ်။အဲ့တော့ဒီလိုတစ်ချိန်နေတစ်ချို့ပေါ်မှာဦးလှထွန်းကျော်တို့လိုလှွတ်တော်အမတ်တွေရောဒေသခံတွေကရောဥမာနားလည်းမပေးနိုင်ဘူးလားပူပေါင်းဆောင်ရွက်ဖို့အစီအစဉ်တွေရောရှိလာနိုင်ပါလားရှင်။
ပြောရမယ်ဆိုလို့ချင်းတော့ကျွန်တော်တို့လွတ်တော်အမတ်တွေကတော့ကိုယ့်ရဲ့နေမြေမှာရှိတဲ့ပကတိအခြေအနေကိုအကြောင်းပြုပြီးမှနိုင်ငံတော်အစိုးရရဲ့လုပ်နေတဲ့အလုပ်ကိုပန်းပိုးကူညီနေတဲ့ဆန်ကတော့အပြည့်အဝရှိပါတယ်ဗျာ။ဒါမဲ့အစိုးရရဲ့လုပ်နေတဲ့အလုပ်ကဒီဒေသခံမှာတာဝန်ရှိနေတဲ့ကျွန်တော်တို့လူလွတ်တော်ကိုယ်စားလှယ်တွေပြည်သူ့ရဲ့ကိုယ်စားပြုပြီးတော့တာဝန်ခံမှာပြောနိုင်ဆိုနိုင်တဲ့လူတော်ကိုယ်စားလှယ်တွေနဲ့ဘာတခုမှညီနိုင်တိုင်ပင်မှုမရှိတော့ကျွန်တော်တို့ကဘလို့မှလည်းသူတို့ကိုအကျဉာဏ်လေးပေးနိုင်မှာပူပေါင်းနိုင်မှာအခြေအနေကလမ်းစားပြောင်းနေတယ်လို့ဖြစ်နေပါလေ
ဟုတ်ကဲ့ရှင်ဦးလာထိုးကျော်အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်